မြန်မာနိုင်ငံမှာ COVID-19 ယောဂါဘူးကူးစက်ခံသူနောက်ထပ်နှစ်ယောက်ထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်ယောဂါကူးစက်သူစုစုပေါင်း348ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာဃာဝန်ကြီးဌာနကဒီနေ့ဇူလိုင်လ25ရက်နေ့ည7နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ဓာခွင့်နမူနာစုစုပေါင်း1182ခုကိုဒီနေ့စမ်းသပ်စစ်ဆေးခဲ့တာမှာဗိုင်းရပ်စ်ကူးစက်ခံထားသူနောက်ထပ်နှစ်ယောက်ထပ်ပြီးတော့တွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ယောဂါဘူးတွေ့ရှိသူ2ယောက်ဟာမကြာသေးခင်ကအမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အမျိုးသမီးတဦးနဲ့အမျိုးသားတဦးဖြစ်တယ်လို့ပြောပါရယ်အမေရိကန်ကပြန်လာတဲ့သူဟာရန်ကုန်မြို့နယ်မှာနေထိုင်သူအသက်65နှစ်အရွယ်အမျိုးသမီးဖြစ်ပြီးတော့မဟမ်းမြို့နယ်မှာအသွာလာကန့်သတ်ဆောင်ကြည့်ထားသူဖြစ်ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူကတော့မောင်တော်မြို့နယ်ကအသက်36နှစ်အရွယ်အမျိုးသားဖြစ်ပြီးမောင်တော်မြို့နယ်မှာပဲအသွာလာကန့်သတ်ထားသူဖြစ်ပါရယ်သူတို့ကတော့သတ်မှတ်ထားတဲ့ဝေဘာကြီးဆေးုံနဲ့မောင်တော်ခင်ရဲ့ဆေးုံတွေမှာတီးကြစီဆက်လက်ကုသမှုတွေလုပ်သွားမှာဖြစ်တယ်လို့ဆိုပါရယ်ဒီနေ့မှာယောဂအတီးပြူလူနာဟောင်းနေတဲ့ကဆေးကုသမှုခံယူပြီးတော့နှစ်ကြိမ်ဆက်တိုက်ဗိုင်းရပ်စ်ပိုးမတွေ့ရှိပဲယောဂသက်သာပျောက်ကင်းလာသူနောက်ထပ်2ဦးထပ်ပြီးတော့တွေ့ရှိတာကြောင့်အခုဆိုရင်ယောဂပျောက်ကင်းလာသူစုစုပေါင်း288ယောက်ရှိသွားပြီဖြစ်ပါလေ။ဒီထဲက269ယောက်ကိုတော့ဆေးရုံကနေဆင်းခွင့်ပြုလိုက်ပြီးသတ်မှတ်ထားတဲ့နေရာတွေမှာအသွာလာကန့်သတ်ပြီးတော့ဆက်လက်စောင့်ကြည့်နေတယ်လို့ဆိုပါရယ်။ဒါပြင်ဇူလိုင်လ24ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီအထိနောက်ထပ်စောင့်ကြည့်လူနာအသက်20ရှိတယ်လို့လည်းပြောပါရယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့အတည်ပြုထားပါတယ်ခင်ဗျာ။